မြောက်ကိုရီးယားကနေအမေရိကန်စစ်လေယာဉ်နဲ့တည်ဆောင်လာတဲ့ကျဉ်ကျဉ်ရုပ်လောင်းတွေပါဝင်တဲ့တစ်တာ55ခုကလွန်ခဲ့တဲ့နှစ်ပေါင်း60ကျော်ကကိုရီးယားစစ်ပွဲအတွင်းကြာဆုံးသွားတဲ့အမေရိကန်စစ်သည်တွေဖြစ်တဲ့အကြောင်းသမ္မတအင်ဂျီနီယာကမနေ့နောက်ပိုင်းမှာပဲကြေညာချက်ထုတ်ပြန်တည်ပြထားပါတယ်။အမေရိကန်ကြာဆုံးစစ်သည်တွေရဲ့ရုပ်လောင်းတွေတင်ဆောင်လာတဲ့အမေရိကန်လေတပ်က C-17 မျိုးစားလေယာဉ်ဟာမြောက်ကိုရီးယားဝန်ဆန်းမြို့ကနေထွက်လာပြီးတောင်ကိုရီးယားနိုင်ငံဆိုးမြို့အနီးကအော့စတန်လေတပ်စခန်းကိုထွက်ခွာလာတဲ့အကြောင်းနဲ့တရားဝင်လွှဲပြောင်းတဲ့အခမ်းအနားကိုလည်းအဟုလာတရားနေ့အော့စတန်လေတပ်စခန်းမှာပဲကျင်းပသွားမှာဖြစ်တဲ့အကြောင်းလဲကြေညာချက်ကဖော်ပြထားတာပါ။ကြာဆုံးစစ်သည်အလောင်းတွေလွှဲပြောင်းမှုဟာအောင်မြင်တဲ့လုပ်ငန်းစဉ်တစ်ခုဖြစ်နေလဲကုလသမဂ္ဂကိုကယ်ရေးတပ်ဖွဲ့နဲ့တောင်ကိုရီးယားခြေဆိုင်အမေရိကန်တပ်ဖွဲ့ရဲ့တမ်းမှုဖြစ်သူဗိုလ်ချုပ်ကြီးဗင်းစင်ဘရော့စ်ကပြောဆိုပါတယ်။ရုပ်လောင်းတွေတည်ဆောင်လာတဲ့အမေရိကန်စစ်လေယာဉ်ကတော့ဒီနေ့နောက်ပိုင်းမှာပဲတောင်ကိုရီးယားကိုရောက်လာခဲ့တာပါ။အချိန်ထဲမှာပဲအမေရိကန်ရရှိရေးထံကထရက်ကားနှစ်စီးစာတစ်သားတစ်တာတွေကိုမြောက်ကိုရီးယားကမချသေးရင်ငါပဲလက်ခံရယူခဲ့ကြောင်းလဲတောင်ကိုရီးယားတပ်မှန်တာဝန်ကိုကူကားပြီးတောင်ကိုရီးယားနိုင်ငံကရုံးဟတ်သတင်းကဖော်ပြခဲ့ပါတယ်။ဒီနေ့တောက်ချနေ့ဟာ1950ကနေ53အထိဖြစ်ပွားခဲ့တဲ့ကိုရီးယားစစ်ပွဲအဆုံးသတ်ခဲ့တဲ့စစ်ပညာရေးဆရာချုပ်ကိုလက်မှတ်ရေးထိုးပြီးတောင်မြောက်ကိုရီးယားနှစ်နိုင်ငံဖြစ်တရားဝင်စတင်တူထောင်ခဲ့တဲ့65နှစ်ပြည့်လည်းဖြစ်ပါတယ်။အမေရိကန်ကြာဆုံးစစ်သည်တွေရဲ့ကျဉ်းကျဉ်ရုပ်လောင်းတွေလွှဲပြောင်းပေးရေးအစီအစဉ်ကိုတော့အမေရိကန်သမ္မတတော်နဲ့ထွက်တဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်တို့ရဲ့ပြီးခဲ့တဲ့ဇွန်လတဲ့စီဝင်နိုင်ငံကထိပ်သီးစီဝင်ပွဲမှာသဘောတူခဲ့ကြတာဖြစ်ပါတယ်။